ကုစုံဝင်နိုင်ပြပြခဲ့တာပါခုတော့အာဇာနည်နေ့ကျင်းပတဲ့အကြောင်းလည်းတင်ပြကြပါရစေလွတ်လပ်ရေးအတွက်ကြိုးပမ်းရင်းကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ရည်မှန်းချက်တွေဟာဒီကနေ့အချိန်အခါမှာအကောင့်တွေပေါ်ဖို့အလံဝေးနေသေးတယ်လို့အာဇာနည်မိသားစုဝင်တချို့နဲ့ရှေ့မီနောက်မီပညာရှင်တွေကပြောဆိုလိုက်ကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါအနည်းကုန်စင်မြောက်အာဇာနည်နေ့အထိမ်းအမှတ်အလှူဒါနပြုအမျှဝေပွဲအခမ်းအနားတစ်ရပ်ကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာရာမဖုန်းတော်ကြီးကျောင်းမှာကျင်းပခဲ့တယ်လို့ဗိုလ်ချုပ်အောင်ဆန်းရဲ့အကိုအာဇာနည်ဥပဝင်းရဲ့သားဒေါက်တာဆင်ဝင်းက VOE ကိုပြောပါတယ
်နိုင်ငံနဲ့သူမျိုးအတွက်ကိုလှုပ်သွားတဲ့သူကိုကြာဆုံးသွားတယ်ကျွန်တော်တို့ဒီအာဇာနည်နေ့အတွက်နော်ဒီဆီဆက်ချအမျှဝေတာပေါ့နော်လူတွေကိုဖိတ်ပြီးကျွေးရဲ့လေကျွေးပြီးတော့ဖုန်းကြီးကိုယ်လည်းလှူဖုန်ကြီးလှူပြီးတော့ရေဆက်ချအမြဝေပေါ့
မြမလွတ်လပ်ရေးဖခင်ဘိုးကျော်အောင်ဆန်းမကြာဆုံးခင်ကရှင်ရေးကိုကြိုတွေးပြီးပြောခဲ့ဆိုခဲ့တာတွေဟာဒီကနေ့အချိန်ဒီအမှတ်ရစရာဖြစ်နေစေပဲလို့ဒေါက်တာစိန်ဝင်းကပြောပါတယ
်ဘိုးကျော်အောင်ဆန်းကနိုင်ငံရေးတဲ့ဝင်မယ်ဆိုတော့စစ်တပ်ကထွက်တယ်ဗျာဟုတ်လားရွေးကောက်ပွဲဝင်တယ်ဖတ်ဆောက်ပလန်နဲ့သွားတယ်အခါဘိုးကျော်အောင်ဆန်းကပြောတယ်ဘာသာရေးနဲ့နိုင်ငံရေးမရောတဲ့ဘူးဆိုသူပြောတယ်ဘိုးကျော်အောင်ဆန်းဘာလို့ဒီလိုပြောတယ်လဲသူအရှိရေးကိုမြင်ပြီးပြောတာတော်လန်ရေးကိုမြင်ပြီးပြောတာမဟုတ်တော့ဘူးပမာဒီရှေးရေးကိုခီးသွားတော့မယ်ပမာပြည်သူလူထုတစ်ခုလုံးရဲ့ခေါင်းဆောင်အနေနဲ့သူပြောတာဟုတ်လားသင်တော်မှာလည်းအားလုံးညီညွတ်များတူရရမယ်တိုင်းရင်းသားအခွင့်အရေးရေတူညီပြဖြစ်ရမယ်အားလုံးအဲဒါလည်းသူသိချာပြောသွားတာလေဒီတိုင်းပဲစစ်တပ်ကလည်းဟာသူတို့ကတော့ဘုံချောင်းဆက်လမ်းထိုင်လိုက်ပါပဲအဲ့တမဆိုရှယ်လေးလမ်းစဉ်ဆိုပြီးတော့မဟုတ်တာတွေလောက်ကြတယ်ဒါလို့လည်းမဖြစ်ဘူးလေ
ဘူရောင်ဆန်းအပါဝင်အာဇာနည်ကူးဥကြဆုံးချိန်1948ခုဇွန်လ19ရက်နေ့ကတရက်မြို့ချင်းမျိုးသားကာကွယ်ရေးအဖွဲ့မှတာဝန်ခံလုပ်ခဲ့သူကတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်အငင်းစားပါမောက်ကချုပ်ဒေါက်တာဆလိုင်းထွန်းသားမဲဖြစ်ပါတယ
်ကျွန်တော်ကအဲ့ဒီနှစ်မှာပဲတရက်မြို့မှာကျွန်တော်ဟာဆယ်တန်းအောင်တယ်ကျွန်တော်တို့အဲ့ဒီမှာတမျိုးလုံးကျင်းမြုံတကယ်တော့တခါလေဘသူကစကားကောင်းမပြောကြပါအားလုံးခေါင်းကြိုက်ဆိုင်တယ်ကြားတယ်အဲ့ဒီစိတ်တော့
အခုတော့ဘူကျုံနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာအနှစ်80ရှိလာခဲ့ပါပြီဘူကျုံအောင်ဆန်းတို့မျှော်မှန်းခဲ့သလိုဖြစ်မလာသေးပဲမြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခမ်းအနားလွှမ်းမိုးနေတာနဲ့ပတ်သက်လို့ဒေါက်တာဆလိုင်းထွန်းတန်းကအခုလိုမှတ်ချက်ပေးပြောဆိုပါတယ
်ဘူကျုံအောင်ဆန်းသူမကြဆုံးခင်ပြောခဲ့တဲ့စကားကိုကျွန်တော်သွားပြီးသတိရတယ်တိချက်ကသူမပြောလဲဆိုလို့ရှိရင်မင်းတို့ဒီလိုအာဏာလုနေလို့ရှိရင်ငါတော့လွတ်လပ်ရေးတာရလို့ရှိရင်နိုင်ငံရေးမလုပ်တော့ဘူးစားပဲရေးစားတော့မယ်တဲ့သူအဲ့ဒါအဲ့ဒီတခုပြောတယ်နောက်သူပါဆက်ပြောသေးတယ်ဆိုရှင်မင်းတို့ဒီလိုသာဆက်နေလို့ရှိတော့တို့တိုက်ပြီးဘာတိုင်းကဖြစ်သွားမယ်တဲ့ကဲအဲ့ဒီတော့ကျွန်တော်ကဘာပြောချင်တယ်လဲဆိုလို့ရှိရင်တတ်မတော်သားများခင်ဗျာဘိုးချုပ်အောင်ဆန်းရဲ့နမူတာကိုလက်ကြပါဘိုးချုပ်လုပ်ခဲ့တဲ့တိုင်တိုင်းပြည်ကိုချစ်ပါဖက်ဒရယ်အစ်စ်ဒီတမုဆာကိုကျွန်တော်ဟိုတခါတော့ပဲကျွန်တော်ပြောခဲ့တယ်အဲ့ဒီစစ်တပ်ကမြန်မာပါဝင်တို့ဗမာပါဝင်လူတိုင်းလူတိုင်းကိုလူကိုလူလိုမြင်လို့ရှိရင်စသည်အချင်းကအဲ့ဒါမျိုးဟာဒါဖက်ဒရယ်ပဲတကယ်တော့
ဒီကနေ့မှာတော့အရသာတင်မြောက်တဲ့ NLD အစိုးရကဒီမိုကရေစီပြည်ရင်ပြောင်းလဲရေးတွေလုပ်ဖို့ကြိုးစားနေပေမဲ့စီမံခန့်ခွဲခွင့်အာဏာတွေအပြည့်အဝမရှိသေးတာကဟန်တားဖြစ်နေတယ်လို့ဒေါက်တာစေဝင်းကထောက်ပြပါလေ
။ဘာကြောင့်လဲဆိုတော့တချို့အာဏာတွေကတတ်မလို့လက်ထက်မှရှိတယ်။တတ်မလို့ကကုတ်ကဲနေတာ။ဟုတ်လားဥပမာဆိုရင်ကျွန်တော်တို့ပြည်သေးရေးကိုတတ်မလို့ကင်ထားတာ။ပြည်သေးရေးနဲ့ပတ်သက်တဲ့ပြဿနာတွေဟာ NLD ကတောင်းဆန်းစုကြည်ကဟုတ်လားလုပ်ပိုင်ကိုမရှိဘူး။2008အခြေခံဥပဒေနဲ့ဆိုလို့ရှိရင်ဒီကနေ့ NLD မှာအာဏာအကုန်လုံးပေါ့နော်မရှိဘူးဟုတ်လားဒီတတ်မတော်နဲ့ပြန်ညှိနေကြတယ
်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုအပြင်ထိုင်းနဲ့အခြားအာရှနိုင်ငံတွေမှာလည်းမြန်မာအတိုင်းအဝန်ကကျင်းပခဲ့ကြပါတယ်ခင်ဗျာ